ခင်ဗျာခင်ဗျာဒီနေ့တဲ့လီလိုက်စီစဉ်မှာတော့တော်တော်မှပြင်ဆင်မှုအကျိုးပန်းနေတဲ့ရင်းစုစီဥပဒေအကြောင်းအကျိုးဖြစ်ပါလိမ့်ရှိလာမယ်ဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်တော်တော်လေးမှာရောတော်တော်ပြင်ပမှာပါကံကွက်မှုတွေရှိရချမ်းမှာပဲရင်းများစွာစုဝေးခြင်းနဲ့စီတန်းလက်လက်ရင်းဆိုင်ရာဥပဒေပြင်ဆင်ချက်ကိုအမျိုးသားတော်တော်ကဒီတစ်ပတ်ထဲမှာပဲတည်ပြုလိုက်ပါတယ်ဆန္ဒပြရဲ့နေရာမှာကုန်ကြမ်းဈေးနဲ့ကြက်ခံမဲ့ပြည်ရဲ့အချက်လက်ကိုတင်ပြဖို့ဆန္ဒပြကိုဖြောင်းအောင်တွဲဆောင်နေဆိုရင်ထောင်နဲ့နှစ်ထိပြည်သူကိုစားတဲ့ပြတ်ထန်းချက်အတိတ်ချုပ်ထမ်းမှပြည့်စစ်ထားတဲ့ပြင်ဆင်ချက်ကြောင့်ဒီမိုကရေစီလွတ်လပ်ခွင့်ဒီပေါ်မှာကန့်တတ်မှုတွေဖြစ်လာမှာကိုလည်းစိုးရိမ်မှုတွေရှိနေကြပါတယ်ဆိုတော့ကျွန်တော်ဒီပင်တိုင်းဆွေးနွေးပြီးမဲ့ပုံကိုယ်တွေလည်းဒီလိုင်းပေါ်မှာရောက်နေပါပြီဒီပြည်သူ့လွတ်တော်ကိုယ်စားဥပဒေသားနောက်လူ့ကိုယ်ရေးပညာရေးလုပ်ငန်းတွေလုပ်နေတဲ့ညီညာချင်းမြန်မာဖွဲ့ရဒါရိုက်တာဦးအောင်မျိုးမင်းတို့လည်းဒီလိုင်းပေါ်မှာရောက်နေပါပြီဆိုတော့ကျွန်တော်ဆွေးနွေးပွဲကိုစတင်ပါတယ်အရင်ဆုံးကတော့ဒီပင်တိုင်းဆွေးနွေးမဲ့ပုံကိုယ်နှစ်ဦးရဲ့ရေဝီယာတုံးသက်ချက်တချို့ကိုကျွန်တော်ကြားချင်ပါတယ်ခင်ဗျာဆိုတော့အခုဒီတင်ဆက်ချက်မှာတော့ဒီဆန္ဒပြပွဲမှာပူအောင်ပါဝင်အောင်မတမာတဲ့နည်းနဲ့သွေးဆောင်စည်းရုံးတွေကိုရှောင်ရှားနိုင်အောင်အများပြည်သူအနေနဲ့ကိုကျင်တရားနဲ့အညီဆန္ဒထုတ်ဖော်နေရည်ရွယ်လို့ဆိုပေမဲ့လည်းလက်တွေမှာဒါအကျိုးနဲ့အဖြစ်ကဘယ်အများပုံများနိုင်မလဲဆရာဦးပေသာတုံးသက်ချက်အရင်ကြားနေပါခင်ဗျာ
ဒီပေးချက်နဲ့ပေါ့နော်ကျွန်တော်ပထမဆုံးညီမပြောပြီးပြောတော့ဒီလိုဟာတော့ဒါကကျွန်တော်ဒီသတိဝင်ရှိကဥပဒေပုံမှန်၅ပုံလေးပုံမှန်ကွဲခောက်ခွေရနေပြီးတော့မြစ်ကြခံလာတဲ့ဥပဒေဖြစ်ပါတယ်။ဒီဥပဒေကိုဟိုကျွန်တော်ဒီကံပြောဆိုရတဲ့အချက်မှာ2017ခုကျွန်တော်တို့တော့ဥပဒေအမှတ်15နဲ့ဆက်ပြီးတော့ကြံစည်ခဲ့ပါတယ်။အဲဒီနောက်ပိုင်းမှာအရင်ကလိုဆန္ဒပြတာတွေကိုကြောက်စရာမလိုတော့တဲ့နဲ့လူလလဆန္ဒပေါ်ထုတ်လာနိုင်တာနိုင်ငံနဲ့တူအောင်တည်ရမှာဖြစ်ပါတယ်။သူရရှိရဖို့လေနာမည်ကြီးတဲ့ရင်းစုစီတုံးတော့ဆက်ချင်းလူအမည်များပဲဆန္ဒပုတ်ကိုရင်းတောင်းတာတမိဝေဒ3000ဆက်ခံရမယ်ဆိုပြီးတော့အဲ့ဒါလေးနဲ့လည်းပဲဒီဘရုပ်ကိုဒုက္ခရောက်ခဲ့ရပါတယ်။အဲအစိုးရလက်ထက်မှာပဲ2014ခုကျောင်းဆက်တော်အမှာ16ပြတ်သားပြီးတော့ခွင့်ပြုမယ်ဆိုတဲ့စကားကိုခွင့်ပြုချက်လို့ပြင်ဆင်ခဲ့ပါတယ်။ပုံမှန်ငားမှာမြင်းပယ်ခြင်းဆိုတဲ့အပိုက်ကိုဖြုတ်ပြီးတော့ခွင့်ပြုချက်ထုတ်ပေးရမယ်လို့ပြင်ဆင်ခဲ့တယ်။ဆိုလိုတာကတော့ခွင့်ပြုမှုကိုတောင်းစီရာတောင်းမလို့ဘူးဆန္ဒပေါ်တို့အမှာကိုအကြောင်းကြားတယ်ဆိုရင်အာဏာပိုင်တွေကမြင်းပယ်လို့မရဘူးခွင့်ပြုချက်ပေးကိုပေးရမယ်ဆိုတဲ့အပိုက်တွေဖြစ်ပါတယ်။ထောင်သားတွေကိုလည်းချော့ပေါ်ခဲ့ပါတယ်။အဲဒီရဆိုတဲ့လက်ထက်ကိုရောက်လာတဲ့အခါမှာ2016ခုကျောင်းလို့တော့ဥပဒေအမှတ်38နဲ့ဒီမျိုးစုစီဥပဒေကိုအပြစ်ပြန်ရေးဆွဲခဲ့ပါတယ်။အဲဒီမှာလည်းကျွန်တော်အခန်း3ခန်းစုမှာခွင့်ပြုချက်ဆောက်ထားရမယ်ဆိုတဲ့အစားအသီးသီးတင်ပြရမယ်လို့အစားထုတ်ခဲ့ပါတယ်။ငါရဲ့ဒုတိယပြရမယ်လို့38နိုင်ဒုတိယတင်ပြဖို့ဖြေလျှော့ပေးခဲ့ပါတယ်။ဆိုလိုတာကတော့ဒီအနာ60ခုနှစ်အနာသိမ်းပြီးခဲ့ကကျွန်တော်တို့ဆန္ဒပေါ်ထုတ်ပွားကိုပြင်းပြထန်ထန်နှိတ်ကုတ်ခဲ့တဲ့အစိုးရများကဆန္ဒပြနိုင်တယ်ဆိုတော့အခွင့်အရေးဒီမိုကရေစီအစဉ်အလာတစ်ခုကိုတိရောက်ပေးခဲ့တယ်ဆိုတာတာမန်အပြောင်းလဲမဟုတ်ပါဘူး။နောက်ပိုင်းမှာဒီတော့ကိုနေတက်လာတဲ့ဒီကံပြိုးဆိုရတခုမဟုတ်ဘူး။နောက်ဒီအစဉ်အလာတစ်ခုကိုနောက်ပိုင်းမှာဒီတော့ကိုနေတက်လာတဲ့ဒီကံပြိုးဆိုရအနေနဲ့ဆိုရတွတ်တော်များကလည်းဒီဆန္ဒပေါ်ထုတ်မှုတွေကိုအခက်အခဲမရှိအောင်ဥပဒေကိုဖြေလျှော့ပေးခဲ့ပါတယ်အားပေးခဲ့ပါတယ်ဒါကြောင့်မြို့စုစီဥပဒေကပြည်သူတွေနဲ့ရင်မာလာပြီးအသားကျလာပြီးဥပဒေနဲ့အညီလောက်တာတိုင်းကဖြစ်လာပြီးလို့ဖြစ်လာလို့ဆန္ဒပေါ်ထုတ်မှုတွေလည်းဘာမှပြတ်မှာမရှိပဲငင်းငင်းချမ်းချမ်းပြည်စည်းသွားတာကြပါတယ်အရေးယူအပြစ်ပေးတာလည်းရော့နေလာပါတယ်ပြည်သူတွေကလည်းဆန္ဒပေါ်ထုတ်မှုတွေအတင်နဲ့အမှားအမှန်ကိုခွဲခြားစိတ်ကြပြင်းမြင်လာနိုင်ပြီးတော့အရေးရှိလို့ပိုင်ဆိုင်လာကြရဖြစ်လို့ဒါကျေရောတောင်းတာလက္ခဏာဖြစ်ပါတယ်အပြင်ကူးပြောင်းတာဒီမိုကရေစီနိုင်ငံမှာပထမဒီလိုပဲအိုးနှင်းခွင်နှင်းကကြိုးကောက်ွယ်မမှားရတာနေပြီးတော့အခြေအနေပြင်ရင်ရကြလာတာဖြစ်ပါတယ်ဒီလိုအခြေအနေကောင်းတွေကိုရောက်ပြီးမှအခုလိုညှိစုစီဥပဒေကိုတင်းကြဖို့ကြိုးစားလာခြင်းကဆန္ဒထုတ်ဖို့မဲ့လူတွေကိုစိုးရိမ်စိတ်တွေပေါ်လာအောင်မလို့ရင်မလို့တလို့အကြောင်းပြပြီးတော့ခေါင်းထဲကိုဆွဲသွင်းနိုင်အောင်လုပ်တယ်လို့ပြည်သူတွေကခံစားလာရပြီဆိုရင်တော့ဒီမိုကရေစီကနောက်ပြန်အကျိုးတက်ရောက်သွားနိုင်တယ်လို့မြင်ပါတယ်ဒီဥရဲ့ဆိုးကျိုးတွေကနောက်ပိုင်းမှာကျွန်တော်တို့ပြည်သူတွေအများကြီးခံစားလာရမလို့မြင်ပါတယ်နော
်ဟုတ်ကဲ့ဆရာဦးပြန်ကြည့်ကြည့်ပါဆိုတော့ကိုပြောမယ်ဆိုလို့ရှိရင်တော့တဖြည်းဖြည်းလျှော့လာတဲ့ဥပဒေကခုမှဟိုတစ်ခေါက်ပြန်တင်းတော့နောက်ပြန်ဆွဲတယ်ဆိုတဲ့သဘောမျိုးဖြစ်နေပါတယ်ဆိုတော့ကိုအောင်မျိုးမင်းရဲ့သဘောထားရောခင်ဗျာအခုဒီအခုပြင်မှုကျိုးစားနေတဲ့ကိစ္စကလက်တွေ့မှာအကျိုးနဲ့အပြည့်ဘယ်ဘက်ကပုံများမယ်လို့ယူဆလဲ
ကျွန်တော်ညီငယ်တော်စီဝေးခြင်းနဲ့ညီငယ်တော်စီတန်းနေတဲ့ခြေကိုဖွဲ့စည်းလို့ခြေကဥတီမာတွေကလည်းအတိလင်းဖော်ပြထားပါတယ်ဒီအားနဲ့ပတ်သက်ပြီးတော့ကျွန်တော်အရင်ဥတီတွေကကျွန်တော်တို့ကတကယ့်ကိုအခြေခံလွတ်လိုက်မှုနဲ့အခြေခံလူခွင့်ရချက်ချက်ဖန်တီးပေးပါဒါတွေကိုလှုပ်ဆောင်ပေးပါလို့အစဉ်ဆက်တောင်းဆိုပါတယ်အမှန်ဆိုရင်ကျွန်တော်တို့ရင်တော့ခွင့်ပြုချက်တွေခွင့်ပြုမိလို့ဒါတွေကကျွန်တော်တို့ယူစရာမလိုဘူးလို့တော့ကျွန်တော်ပြောပါတယ်ဘာကြောင့်လဲဆိုလို့ရှိရင်တော့အတိသေးုံနဲ့ကျွန်တော်တို့အတဲ့ကျေးဌာနတွေတာဝန်ရှိတဲ့သူတွေကထုတ်ပေးပြီးတော့ညီညွတ်တာစီတန်းလက်လက်သူတွေရဲ့အခွင့်အရေးကိုမထိခိုက်အောင်သူတို့ပေါ်မှာအန္တရာယ်မရှိအောင်ကာကွယ်ပေးတဲ့ပုံစံမျိုးပဲဖြစ်ဖို့အတွက်ကျွန်တော်လှုပ်ဆောင်ခဲ့ပါတယ်။ဒါပေမဲ့အခုနောက်ပိုင်းမှာကတော့ ခုနလိုမျိုးကျွန်တော်ဘာတွေတွေ့ရလဲဆိုလို့ရှိရင်ကုကြစိတ်တွေတင်ရမယ်လို့နောက်တစ်ခါမှဒီလိုမျိုးလောက်ဆောင်တဲ့နေရာမှာနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရဲရွာအကြမ်းတရားရေးသို့မဟုတ်ပြည်သူ့ရဲ့ကိုယ်ကျင့်တရားအကျိုးကပြဋ္ဌာန်းထားတဲ့ဥပဒေများနဲ့မဆန့်ကျင်နေဆိုတဲ့စကားလုံးမျိုးကြီးထက်ထည့်ခြင်းကကျွန်တော်သိပြီးတော့အလားလာမကောင်းပါဘူးခင်ဗျ။တစ်ဆက်မှာလည်းကျွန်တော်တို့ကဒီအစိုးရရဲ့အချက်အလက်လေးကိုကျွန်တော်သဘောပေါက်ပါတယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့ဒီလိုမျိုးအခုနောက်ပိုင်းမှာဒီလိုမျိုးစံပွေးလက်လေစီတန်းလက်လေပြောလုံဆောင်နေတဲ့အချိန်မှာနောက်ကိုရနေပြီးသူမြောက်ပွင့်မှုရှိတယ်။ဒါတကတချို့လူတွေကငွေကြီးပေးပြီးတော့ဒါနဲ့ပတ်သက်ပြီးတော့အရေးဟိုစိတ်ခိုင်းတဲ့ကိစ္စတွေရှိတယ်။မလိုလားအပ်တဲ့အစိုးရပေါ်မှာအချက်ကိုက်မှုတွေနောက်ခါပြီးချက်နဲ့ချက်ပြလုံဆောင်နေဆိုဆိုရင်ချက်ဒီကြောင်ဒီလိုပေါ်လာတယ်ဆိုတာကိုကျွန်တော်တို့ခံမှန်းမိပါတယ်။ဒါပေမဲ့ပြဿနာကပါလဲဆိုလို့ရှိရင်ကျွန်တော်တို့လက်ဆော့တီတန်းနဲ့လေစုဝေးစကနိုင်ငံသားတိုင်းရဲ့အခြေခံခွင့်ရေးဖြစ်တယ်။ခုနလိုမျိုးလူတစုတုံးမဟုတ်အဖွဲ့တစ်ဖွဲ့ရဲ့လုံဆောင်မှုကိုကြောက်လန့်ပြီးတော့နိုင်ငံသားအားလုံးရဲ့အခြေခံအခွင့်အရေးတစ်ခုကိုထိပါတာသိပင်တာအနောက်ရှေ့ဖြစ်စီတဲ့အနေမျိုးတော့မဖြစ်စမှာဘူး။ဒါမျိုးဖြစ်သွားပြီဆိုရင်ဒီနိုင်ငံသားရဲ့အခြေခံအခွင့်အရေးကိုထိခိုက်တာလည်းမကဘဲနဲ့ဒီမိုကရေစီလမ်းကြောင်းနဲ့လူ့အခွင့်အရေးကိုသွားနေပါပြီဆိုပြီးကဘာကနေစောင့်ကြည့်နေတဲ့နေရာမျိုးမှာဒါတွေကထောက်ပြစရာတွေပုံမူပြီးတော့ဝေဖန်ဆောက်ရှုစရာတွေဖြစ်လာတယ်။ဒီလိုလိုကိုယ်တိုင်ကလည်းငါတို့တင်ထားတဲ့အစိုးရကိုယ်တိုင်ကငါတို့ရဲ့အခြေခံအခွင့်အရေးတွေကိုပြန်လည်ပြီးတော့ထိခိုက်အောင်လုပ်ဆောင်မိပါလားဆိုတဲ့အတွေးမျိုးဝင်သွားရင်ရှေ့ဆက်သွားပြီးတော့ဒီလိုနဲ့အစိုးရကြားမှာအယုံကြည်ကျေးမဲ့မှုတွေဖြစ်လာမယ်။တစ်ခုနဲ့တစ်ခုအပြန်အလှန်ပုတ်တိုက်မှုတွေဖြစ်သွားနိုင်တာဒါကအကျိုးဆက်တွေအများကြီးဖြစ်လာနိုင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ကောမင်းနဲ့ကျေးဇူးပါဆိုတော့ဒီခုဥပဒေပြင်ဆင်ချက်ကတော့ဒီအမျိုးသားလွတ်တော်ကအတည်ပြုလိုက်တဲ့အတွက်ခုတော့ပြည်သူလွတ်တော်ထဲမှာရောက်နေပါပြီဆိုတော့ပြည်သူလွတ်တော်ထဲမှာလည်းခြေတင်ပြောတဲ့နေကျွန်တော်တို့ကြားနေရပါတယ်အခုဒီဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ဒီလွတ်တော်ထဲမှာလူများစုဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကသဘောထားကိုတည်နိုင်မလို့လဲကျွန်တော်တို့ဒီပြည်သူလွတ်တော်ဥပဒေရေးကော်မတီဦးနေမျိုးထုံးကိုကျွန်တော်ဒီစနေဘော့အတွက်ကိုဖိတ်ခေါ်ပါတယ်ဒါမှလည်းသူကချင်းချက်ချင်းကြောင့်တရားရေးစနေဘော့ကိုဖြစ်နိုင်လို့ဆိုပြီးတော့ဟိုအစီအစဉ်မတိုင်ခင်မှာပဲကျွန်တော်ကြိုပြီးမေးဆရာတချို့ရှိပါတယ်ခင်ဗျာ
အဲ့ဒီတော့ကျွန်တော်မျိုးသားလွတ်တော်မှာဆိုရင်ဒါကိုယ်တိုင်တရားတော်မင်းနဲ့ဆိုရလေရှိတော့ကျွန်တော်တို့သိတယ်ပေါ့နော်။ဒါတော့တို့ရတော့ဒီပုံမှာဒီကြိုကြိုက်နေတာဒီကြည့်နေတာပေါ့နော်။ဒီကြည့်ပြီးတော့ကျွန်တော်တို့ရရောက်လာတော့ကျွန်တော်တို့ကမင်းရသိနေဆိုတာကကျွန်တော်တို့ဟိုအသိဉာဏ်ကသိတာပါဗျ။လွတ်တော်မှာပေါ့နော်။ကျွန်တော်တို့ဟိုဒီတိုင်းဟိုမျိုးသားလွတ်တော်တိုင်းလည်းမဟုတ်ဘူးနော်။ကျွန်တော်တို့သိနေကြောင်းလေးထားတာရှိပါတယ်။ဟိုဒီနေရာမှာပေါ့ဗျာသူတို့ကျွန်တော်သဘောထားဟိုကျွန်တော်တို့သိနေကြတဲ့မှာလည်းကျွန်တော်တို့ဒီကြိုကြိုက်တွေပါပါဗျ။ပါတယ်ဆိုတာကဟိုဘာလဲကြိုကြိုက်ခုလက်ရှိကဘယ်လိုအခြေခံဥပဒေပုံမှန်354မှာရှိတယ်ပေါ့နော်။အဲကျွန်တော်က354နဲ့ကိုင်းညောင်တစ်ချက်ပေါ့ဗျာ။ကိုင်းညောင်ပြင်လိုက်တဲ့တည်းရယ်။အဲနောက်တစ်ခုကလည်းအခုကဖြစ်နေတဲ့အဲတနာစာမှုအများစုကလည်းပေါ့နော်။ကျွန်တော်တို့ကနှစ်ပတ်ဟိုသိစီရတာလောက်ဒီကဒီလိုမျိုးလည်းရှိတာလည်းရှိပါတယ်။ဟိုနောက်ဆုံးရပြီးတော့ကျွန်တော်တို့ဟိုနိုင်ငံရေးစုတော်ပေါ့နော်။ဟိုဝေးကြီးသိစီကနသုံးစားပြီးတော့ဆောင်ရွက်တဲ့ကိစ္စတွေရှိပါတယ်ဗျာ။ကျွန်တော်တို့ကျင်းတဲ့အပိုင်းကတော့ဟိုပြောရအောင်အဲ့လောက်ပါပဲ။အဲဒူကြီးကတော့ကျင်တာကတော့ကျွန်တော်တို့ကဒီအဲဒီကျွန်တော်တို့ကပြတ်သားတဲ့အနေမှာကျွန်တော်တို့အကုန်လုံးကိုလည်းကျင်တာမဟုတ်လေ။လက်ရှိမဆိုဥပဒေတိုင်းတော့ကျွန်တော်တို့ဆောင်ရွက်လို့ရပါတော့ဗျာ။ဟု
တ်ကဲ့။တခုရှိတာဆရာရေဒီဥပဒေကရှိအောင်မရှိသင့်ဘူးဒီချို့ကပြင်မှုတော့တိုက်တွန်းနေတဲ့ဥပဒေကိုအခုကပိုတင်းကျတဲ့သဘောမျိုးဖြစ်သွားတော့လူရဲ့ဓာတ်သဘောမကျကြဘူး။ဒါတခုကလည်းအခုကျွန်တော်တို့ဒီဆွေးနွေးပွဲလုပ်မယ်ဆိုပြီးကြော်ညာလိုက်တော့မှတ်ချက်ပေးကြတဲ့လူတွေရှိပါတယ်။ဒါဒီ NLD ဆိုတဲ့လက်ထက်ကျမှာဟိုဒီလိုတင်းကျတဲ့ဥပဒေဖြစ်လာတာဘာဖြစ်လို့လဲဆိုပြီးတော့ဆိုတော့အခုဒီဥပဒေကိုအခုလိုပြင်ဆင်လိုက်ခြင်းအပြင်ဒီ NLD အစိုးရရဲ့ပုံရိပ်ကိုတော့ထိလိုက်မလားနိုင်ဘူးလားဆရာ။ဒါရောဆရာတို့တက်မစင်စားကြဘူးလား
။အော်ကျွန်တော်တို့စဉ်းစားပါတယ်စဉ်းစားရဆိုတော့ကျွန်တော်တို့ပါတီဘိုင်းနေနဲ့ပုံစံလေးပိုင်းတော့ဒီကတော့ကျွန်တော်တို့ကလေအစီအစဉ်ကတင်တဲ့အပိုင်းကတော့ကျွန်တော်တို့ဥပဒေတန်းနေနဲ့ပေါ့တင်တာပေါ့နော်။ပုံစံရည်ကလည်းပြန်လဲဆင်းနေပြီးတော့ပြင်ကောင်းလဲလာတဲ့ပုံစံမျိုးလေးရှိကောင်းရှိနေတာပေါ့ဗျာ။ဒါပုံစံရည်ကိုရှိနေပါတယ်။အော်ဒါတော့ဆက်ကြည့်တဲ့နေရာသူတွေရဲ့အယူဆတွေရတယ်ဒါမရှိနေနဲ့မရှိတင်ဘူးဆိုပြီးတော့လည်းကျွန်တော်တို့ဆက်လာမယ့်ပုံစံတွေကလည်း6နိုင်ပါတယ်အဲ့တော့ဒီနေရာမှာကျွန်တော်ကပြောချင်တာကတော့ဟိုဒါလည်းကိုယ်လည်းဟိုသိပါတယ်တောက်ကြောင့်မီဒီယာလေကျွန်တော်တို့မီဒီယာလည်းဘာလို့ဒီအမှန်တရားဘက်ကတွေအားကိုးလို့လည်းရတယ်မီဒီယာတခုကဟိုစံနှပြမှုဆိုတာလည်းအဲကျွန်တော်တို့ဟိုဒီ NLD တွေတော့တောက်ဆော့ပေါ့ဒါဟိုဒါလုံလာတာပါစံနှပြရဲ့ဒီဆက်ရဲ့ဒီဆိုတာလည်းအခုဒီနေရာမှာကကျွန်တော်တို့ကလူတိုင်းကိုဖွင့်ပြီးဒီလေကျွန်တော်တို့ကမသိစလို့နေရမှာကျွန်တော်တို့အလုံးပိတ်တင်ဖို့ဟိုစနာပြမှုဒီဥတွေကိုဒီမရှိအလုံးအပြားတွေကိုမရှိတင်ဘူးဆိုတာကိုဟိုကျွန်တော်တို့ကဒီဆက်ပြီးတော့ပုံပုံချက်ချက်ပုံမှာမဟုတ်ပါ အဓိကတခုနိုင်ငံမှာကဒီနေ့နိုင်ငံရဲ့ဒီမိုကရေစီနဲ့မတူတဲ့စနစ်ကိုလည်းရှိပါတယ်။အာရှိပါတယ်။အခုတော့ဟိုဒီပစ္စိုးရဲ့မှာပါဖြစ်တဲ့ပေါ်ဒီပြေကနေပြီးတော့တော့ဒီမချင်းမချင်းဒီစနစ်ကြတဲ့လူတွေလည်းဒီလူတွေပဲ။အဲနောက်ကလည်းတိုင်းထားတဲ့ဒီလူလူတွေပဲပေါ့နော်။ဒါဆိုနိုင်ငံရေးချင်းချင်းကအာကျွန်တော်တို့ကဒီအစိုးရအပြည့်အပေါ်မှာဘလို့တက်မှအချက်မှောက်ဆိုတဲ့ပုံစံမျိုးတွေရှိပါတယ်။အခုကတော့သူ့အတူဟိုတယောက်ကကင်းင်းနဲ့ကိုယ်ဆန္ဒထုတ်ဖော်တဲ့လူတယောက်ကတော့သူကတော့မြို့အများကြီးမျိုးစုံကျလို့ရပါပဲ။ကိုယ်ဒီဆန္ဒဆန္ဒထုတ်ဖော်တဲ့လူတွေပေါ်မှာနောက်ကနေပြီးတော့ဝေးကြီးနဲ့လုံနေတဲ့သူ့ဖွဲ့တွေကတော့ကိုယ်တက်ခင်မှတိုင်မှာပေါ့။ဆန္ဒပြတဲ့လူတွေကတော့ဒီတိုင်းပါပဲ။လွတ်လွတ်ကျလို့ရပါပဲ။ဟု
တ်ကဲ့။ဒါနဲ့အဲ့ဒါမှလည်းတချို့ကထောက်ပြကြတာရှိတာအဲ့လိုပေါ်နေနောက်ကနေဟိုလှုပ်ဆော်တဲ့လူတွေမတမာတဲ့နီးနဲ့ဆန္ဒပြဖို့ကြိုးစားတဲ့ကိစ္စတွေကိုဒါကြီးကတားဆီးဖို့ရည်ရွယ်တယ်ဆိုပေမဲ့လည်းပဲတခြားတည်ဆဲဥပဒေနဲ့ဒီကိစ္စမျိုးတွေကိုကန့်ကွက်လို့ရရဲဆိုပြီးထောက်ပြရဲလည်းရှိတယ်။ဆိုတော့အဲ့လိုတခြားတည်ဆဲဥပဒေနဲ့ရောဟိုကန့်ကွက်လို့မဖြစ်နိုင်ဘူးလား
။အဲ့ဒါတည်ဆဲဥပဒေဟုတ်ကဲ့။ဟိုတခြားတည်ဆဲဥပဒေနဲ့ကန့်ကွက်လို့မဖြစ်နိုင်ဘူးလားဆိုတာကတော့ကျွန်တော်ကဒီဆန္ဒပြမှုနဲ့ဆန္ဒပြတော့တဲ့ကိစ္စရကတော့ကျွန်တော်ပြည်ထဲဝင်ရအစ်တိကြားကြီးတိကြပါမရှိတာပါဘူးဗျာ။အနာကြမှုကိုထောက်ပံ့တဲ့လူတွေကိုကျွန်တော်တို့ကဒီလိုဆောင်ရွက်ဖို့ဆိုတာပါတော့လေ။နောက်တစ်ခုကလည်းကျွန်တော်ပြင်နေဆိုတဲ့နေရာမှာလည်းခုနပြောလို့ပေါ့ဗျာ။အခုကျွန်တော်က27ပြည်လုံးဗန်ပီမြေကြီးဆောင်ရွက်တဲ့မြေတညာစီသွားနေတယ်။အခုကိစ္စငင်းငယ်နဲ့လည်းကြီးပြတယ်ကျွန်တော်ကလူဒီဒီဥသားတွေကိုခွဲလို့ပါတီနဲ့ခွဲလို့ပါတီနေနေကတော့ငင်းခွဲလို့ကျွန်တော်တို့သိချင်ပြီးသွားရပါဗျာ။ဟိုဒါကတော့တချင်းမဖြစ်တဲ့နဲ့မဖြစ်တဲ့တိုင်းမရှိတဲ့ရှိတဲ့အချိန်မှာတော့ကျွန်တော်တို့ကမရှိဘူးကျွန်တော်တို့တောင်းရမှာကျွန်တော်နူးနေတဲ့ဆလာလေးတွေမှာတော့ဒီလိုမျိုးလေးခင်းတိတ်နဲ့ပုံစံမျိုးတော့ကျွန်တော်တို့ကတော့ကျွန်တော်ကိုယ်တည်းကျွန်တော်တယောက်နေပါဗျာဟိုကျွန်တော်တို့ကကျွန်တော်နေနေတော့ရှိတဲ့လေလို့ကျွန်တော်ဖြစ်ပါတယ်ပေါ့
ဟုတ်ကဲ့ဒါဒီဥပဒေပြင်ဆင်ရေးအာဏာရပါတီဘက်ကစဉ်းစားချက်တချို့ကိုတည်နိုင်ဖို့ပြည်သူ့လွတ်တော်ဥပဒေရကွန်ပျူတာဥပဒေမျိုးထုံးကိုမေးထားတာဖြစ်ပါတယ်။ဆိုတော့ဒီနေရာမှာဆရာဥပဒေသားကိုမေးချင်ပါတယ်။ဟိုလက်ရှိတည်ဆဲဥပဒေနဲ့မလုံလောက်လို့ရေးသူစီဥပဒေမှာပို့ပြီးတော့တည်တည်ကြပ်ဖြစ်အောင်ပြင်ရလို့သူကဆိုပါတယ်။ဆိုတော့မတမာရဲ့ရည်ရွယ်ချက်ရှိတဲ့သူတွေကိုဟန်တားဖို့ပဲဖြစ်ဖြစ်ဒီရေးသူစီဥပဒေကိုပြည့်စုံပြင်ဆင်ဖို့ကလွယ်လို့တခြားဥပဒေတခြားနည်းလမ်းတွေမရှိပါဘူးလားဆရာ။
အခုကကျွန်တော်တို့ကနေဒီပြည်စင်ချက်တွေကိုကြည့်လိုက်တဲ့အခါမှာနော်အဲဒီစာသားတွေကသိကြကြည်ရမှုမရှိဘဲနဲ့လိုရင်းလိုတလူအတိတ်တွေဖွင့်ဆိုနိုင်တယ်ကိုမလိုရင်းထောင်ထဲကိုဆွဲသွင်းနိုင်တယ်အဲလိုဟိုစာသားမျိုးတွေနဲ့အေးမရလုထားတာကြီးအများကြီးရှိတယ်။အဲနောက်တစ်ခုကခီကန်းချက်တွေဆိုတာငကိုတွေကဒီမှာပုံမှန်လေးမှာလည်း၆ချက်တောင်မှပြထားတယ်။အဲအဲဒီချက်တွေကိုဒီသင်ပြတဲ့အခါမှာပါရမယ်ပေါ့နော်။နောက်ပြီးတော့ဒီလိုအပ်ချက်နဲ့ဒေသဆိုင်ရာလိုအပ်ချက်တွေကိုကြိုတင်ပြီးတော့ညှိနှိုင်းပြီးတော့ဆွေးနွေးတာလည်းရှိသေးတယ်။အဲဒီနောက်ပြီးတော့အဲ့အရာတွေကိုချိုးဖောက်လာမယ်ဆိုရင်လည်းပဲအဲဒီဆန္ဒထုတ်ဖို့မှုအရှင်မရေရဆန်းပြနိုင်တဲ့အခွင့်အရေးတွေကိုလည်းအာဏာပိုင်တွေကိုပေးထားတယ်။ဒါဆန္ဒမဖော်ထုတ်ရသေးဘူး။ဆန္ဒဒီခွင့်ပြုချက်ရဖို့အကြောင်းကြားယူမှရှိသေးတယ်။ဒီလိုကိစ္စတွေမဆန့်ကျင်ရင်ဆိုပြီးတော့သာသားတွေမှာပါလာကြအကြောင်းကိုမရှိဘူး။ဒီလိုဖြစ်လာရင်လည်းပဲဥပဒေအချောက်ဥတွေဒီဆဲဥတွေနဲ့အများကြီးအရေးကြီးလို့ရပါတယ်ဒီဥတွေကိုနှိုက်ကကိုဟိုအရှင်မဲမေးရက်တန့်ပြလို့ရတဲ့အနေအထားမျိုးဖြစ်ပါတယ်ဆိုတော့သူတို့ကဘာလို့စိုးရိမ်နေကြလဲဆိုတာကိုကျွန်တော်တို့စဉ်းစားလို့မရဘူးဒါနောက်ကလက်မဲကြီးတွေလက်မဲကြီးတွေအဲအဲ့ဒါကတော့သူတို့ရဲ့အများအရှင်ချေပဲဗျဒါဖြစ်လာတဲ့အစိုးရတွေကချင်းချေပဲဒါဟိုဘက်ကလည်းပြောနိုင်လို့ဒီဘက်ကလည်းပြောနိုင်တဲ့အခွင့်အရေးမျိုးပါအဲဒါကိုကျွန်တော်တို့ကဒီလိုဖြစ်ခဲ့ရတယ်ပေါ့နော်ကျွန်တော်ဆန္ဒပေါ်တူဥတွေနဲ့အညီရင်းချတာလုပ်ရတာဖြစ်လို့ဘာမှဟိုနောက်ကလည်းမရှိပါပဲလို့ဒီဥပဒေအတိုင်းရင်းချတာဆန္ဒထုတ်ပေါ်ရမှာဖြစ်လို့ဘာမှစိုးရိမ်စရာမလိုဘူးနောက်တစ်ချက်တင်ပြချင်တာကဒီအချက်တွေမပြည့်စုံဘူးဒါမှမဟုတ်လွင်မနေလို့ဆိုရင်ခွင့်ပြုချက်တင်တဲ့လူကိုခေါ်ပြီးတော့ညှိနှိုင်းလို့ရတယ်နောက်ဆုံးခွင့်ပြုချက်မပြုနိုင်ဘူးဆိုရင်တောင်မှအစိတ်ပဲရှိအောင်အခုတော့ချုပ်ပေးလိုက်တယ်ပေါ့ဗျာနော်ဒီအခွင့်အရေးဒီအချက်လက်တွေမပြည့်စုံဘူးလွင်မနေလို့ဆိုတော့ခွင့်ပြုပေးလိုက်တယ်အဲ့မှာဆန္ဒပေါ်ထုတ်ပြီးဆန္ဒပေါ်ထုတ်တဲ့အခါမှာအဲ့အရာကိုပြန်ပြီးတော့တော်တာမယိုးသားတဖို့နဲ့မမမကံပေါ်ပြပါရဲဆိုပြီးတော့ငွေထောင်တန်းတစ်နှစ်ငွေရန်တစ်သိန်းချမှတ်နိုင်တယ်ဆိုပြီးတော့ဥပဒေမှာပြတ်ထားထားတာရှိတယ်။အဲဒါကြောင့်ကျွန်တော်တို့ပြောချင်တာကတော့ကျွန်တော်ဒီဥပဒေနဲ့ကိုအရှင်မင်းကြီးအရေးကြီးလို့ရပါတယ်။အဲဒီဥပဒေကိုဖြေလျှော့ရမယ့်အစားဒီလိုတင်းကြပ်ခြင်းအားဖြင့်ကျွန်တော်တို့ကဒီအခွင့်အရေးတွေကိုပြည်သူတွေဆုံးရှုံးသွားတယ်။အဲဒီလိုဖြစ်အောင်လည်းပဲဒီဥပဒေကိုတင်းကြပ်ထားတယ်။ဥပမာဆိုတော့ဗျာကျွန်တော်တို့ဒီဟာမှာ အဆန္ဒပေါ်ထုတ်တဲ့အခါမှာနောက်ကလူတွေငွေကြေးထောက်ပါနာတို့စီစီထောက်ပါနာတို့အဲ့ဒါတွေကိုအရေးကြီးမလို့ပို့ထားတယ်။ဒီအဲ့ဒီအဲမှာကျွန်တော်တို့ကတစ်ခါတည်းလူတွေတော့အလန်ရှုရရှိပြီးဖြတ်ပစ်လိုက်မှဆိုရင်အဲ့တော့ဆွဲပြီးတော့မင်းတို့ဘယ်လိုအတရားထောက်ပါလဲဘယ်လိုထုတ်ပါလဲဆိုတော့အဲ့ဒါပြဿနာပဲပေါ့နော်တစ်ခါတည်းအများကြီးကျေလို့အဆိုင်ဆိုင်လုပ်လို့ရတယ်အံရပြုလို့ရတယ်အဲ့ဒါမျိုးမရေမရာပဲနဲ့တက်မှာပို့ပြီးတော့ဖြစ်လာနိုင်တယ်မို့လို့ကျွန်တော်ဒီဥပဒေနဲ့ပတ်သက်လာရင်အဲဒီလိုအရင်အစိုးရတွေလို့အရင်အစိုးရတွေညီနဲ့အတိုင်းပဲအဲကျွန်တော် mindset ကိုဟိုမပြောင်းဘူးဆိုရင်တော့ဒါကျွန်တော်တို့အရင်ကပြောတူပေါ့ဗျာပြောသဘောရှိတယ်လို့ပေါ့နော်တကားကိုဖွင့်ရင်လျောင်းနေတာဝင်လာနိုင်တယ်လို့ရှင်းရင်လည်းဝင်လာမှာပဲဆိုတယ်လို့ပေါ့နော်အစိုးရတွေကိုကြိုတင်တွေးပြီးတော့ကောင်းတာတွေကိုကျွန်တော်လက်လက်ဆုံးရှုံးသွားမှာဆိုရင်ဒါကတော့ one night ပြပဲလို့ကျွန်တော်မြင်ပါတယ်ဗျာနော
်ဟုတ်ကဲ့ဆရာဦးပြန်ကြည့်ကြပါကျွန်တော်ဒီ Sunny World ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်သူတို့လည်းလှည့်ပေးနေပါတယ်အရင်ဆုံးတူကတော့မြန်မာနိုင်ငံဦးစိုးဝေပါဦးစိုးဝေရဲ့သဘောထားကိုလည်းလိုရင်းတူရှင်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆက်ပွဲမှာဆက်ပွဲမှာတဲ့နောက်ပွဲမှာဒီလိုအုံနေလို့ဒီဥပဒေကိုပြဋ္ဌာန်းပြီးချက်ကျဆွေးနွေးဖြစ်လာတယ်လို့ကျွန်တော်နားလေတယ်ဒါလည်းဆိုတော့လွတ်နေတဲ့မျိုးကြီးတစ်ကောင်ကြောင့်ယူအပ်တူရမီးအောင်ကြာကြာနေတာကိုကျွန်တော်ပြောမယ်ကဒီဆန္ဒပြခြင်းဆိုတာညီချင်းတော့ဆန္ဒပြခြင်းဆိုတာကအပေဥပဒေအရခွင့်ပြုပြီးဖြစ်စေခွင့်ပြုပြီးဖြစ်စေပေါ့နော်လူသားတိုင်းလူသားတိုင်းရဲ့မွေးရပါအခွင့်အရေးဖြစ်တယ်လို့ကျွန်တော်ယုံကြည်တယ်နော်ဒါ ው လဲဟို1988အရေးတော်ဘုံကြီးကသင်ကြားခဲ့ပြီဖြစ်လို့အထူးရှင်းပြပြမလိုပါဘူးနော်တိုးတော့ဒီဆန္ဒပြခြင်းဆိုတာမှာပေါ့စေတနာကစေတနာကမှုအရေးကြီးတယ်ဒီကမှမှန်လို့ရှိရင်လေရလဲမှန်မှမဟုတ်တဲ့အတွက်ကျွန်တော်တို့ကောင်းကျိုးရလက်ချက်မှမဟုတ်ဘဲနဲ့ဆိုးကျိုးတွေကဖြစ်လာနေတယ်။ဒါနဲ့ပတ်သက်လို့ကျွန်တော်ဒီဓာတ်ကတစ်ခုလေးကြိုးကြိုးနေပါလေ။ဟိုလုံခဲ့တဲ့2000လောက်ကပေါ့ကျွန်တော်ဂျင်းဆန်နေတာဒီခရစ်တော်ကိုမလိုမုန်းတာရှိတဲ့ပုဂ္ဂိုလ်တွေကပရောဖက်ဆိုတဲ့ပုဂ္ဂိုလ်တွေကအင်္ဂါပိုင်းကိုဒီခရစ်တော်ကိုအရေးကြီးဖို့တရားစွဲနေတော့ဗျာ။အဲ့ဒါမှာတရားယုံမှအဲ့ပရောဖက်တရားပဲတရားသစ်နေတဲ့အခါမှာတရားသူကြီးကဘာမှအတိချာလို့မရတဲ့ခရစ်တော်ကိုဆွတ်အံ့ဆဲတဲ့အချိန်မှာအဲဘာလဲဆိုလို့ရှိရင်တုံးတဲ့အမှန်တန်ရိုးသားတဲ့သူရိုးတဲ့တုံးတဲ့အားတဲ့သူတွေကိုတစ်ခက်နဲ့စီရင်ကြတာဟုတ်ပြောဖတ်တယ်ရတရားရုံးကဝိုင်းဝန်းပြီးတော့ခရစ်တော်ကိုဆက်ဖြစ်ဖို့တောင်းဆိုတော့ဘာမှအပြစ်မရှိတဲ့ခရစ်တော်ကလောကတိုင်းမှာအသက်ဆုံးသွားတာလေ
ဟုတ်ကဲ့ဆိုတော့ခရစ်တော်ကိုကျွန်တော် channel ကိုကြည့်နေပြီးပါတယ်အဆိုးကြီးဟိုဆိုဆွေဝေဆွေနေပြတာကျေးဇူးပါကျွန်တော်နောက်တူကဒီမော်လိုက်ကဦးချအောင်ပါခင်ဗျာဦးချအောင်သဘောထားလဲလူရင်းတူချင်းဆွေးနွေးလို့ရပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီနေ့ဒီဒီနေ့ပတ်သက်လို့ကျွန်တော်အနေနဲ့ဆွေးနွေးရရင်ကတော့ဒီလူကြီးရဲ့ဌာနထုတ်ဖို့မှုကိုလွယ်လင့်တကြီးမဆက်မအောင်ပြင်ဆင်ထားစစ်ထားတယ်လို့ညင်ပါတယ်သူ့ဆက်ကြောင့်မို့ဒီဥပဒေထုတ်မအောင်ပြင်ဆင်တော့ကောင်းတည်ပြီးမျိုးဆက်ဖြစ်တာပဲကောင်းဒီကနေလေကျွန်တော်အမြင်ရတော့ညံ့ပါတယ်ခင်ဗျာ။ညံ့လည်းမနေချက်ပါဘူး
။ဟုတ်ကဲ့ဦးချောင်း။ဟုတ်ကဲ့ဆွနေကကျေးဇူးပါ။ကျွန်တော်နောက်တူကတော့ဟို slide ပွေကုန်းပါမြန်မာနိုင်ငံရပါပဲ slide ပွေကုန်းရဲ့သဘောထားလည်းဆွနေလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒီစေဥပဒေနဲ့ပတ်သက်ပြီးတော့မှသူတရားဥပဒေစိုးမိုးကြီးတော့မလုံနိုင်သေးပဲနဲ့ဥပဒေကဆက်ပြီးတော့မှပြင်ဆင်လိုက်ပြဋ္ဌာန်းနေလိုက်ဘာမှလည်းစိုးမိုးကြီးမရှိဘူးဆိုရင်အလကားပါပဲ။အဲ့တော့ဒီဥစ္စာငင်းစစ်စီပြေတာတော့ဟိုပါလေအဲဒီဟိုတိုင်းပြည်ပြည်သားတွေအားလုံးနဲ့တက်ဆိုင်တဲ့ဥစ္စာကျွန်တော်ပြန်စဉ်းစားနေစေတော့တစ်ချိန်ချိန်မှာ NLD ကသူတို့ကအာဏာရနေမှာမဟုတ်ဘူးဒီလိုမျိုးမကောင်းတဲ့အုပ်ချုပ်ရေးဟိုဟိုပါလေတမရတို့နောက်တော့မကောင်းတဲ့အဆိုးအဖွဲ့နဲ့ကျွန်တော်တို့ဂျုံတဲ့အချိန်မှာပြည်သူပြည်သူတွေကကြောင်းပြန်ခံပြီးတော့မှအဲ့ဒီရဲ့ဥပဒေကိုအလေးသုံးစားပြီးတော့မှလူကောင်းတွေကိုဟိုဒီနေ့နိုင်တဲ့ဥပဒေတွေဖြစ်တဲ့အတွက်ရည်စီမှာကြတော့ကျွန်တော်တို့စီမှာပဲခင်ဗျားတို့ပြန်ကြည့်မလားလို့ဘာလို့လဲဆိုရင်တော့ဆန္ဒပြတယ်ဆိုတာဒီနေ့ဆွေးဆောင်တို့ပြတ်ခိုင်းတယ်ရှိနိုင်ပါတယ်တုတ်တော့ဘလို့ပဲလုပ်နေလို့ဆယ်ပြည်သူထုဟိုစိတ်ပါလေပါမပါလေဥစ္စာတော့တိောက်စီကြောက်သွားမှာပါအဲ့တော့ NLD ကနည်းနည်းစိုးစိမ်ကုန်လွန်တလားလို့အဲ့လိုပဲမြင်လဲဆရာ
ဟုတ်ကဲ့ကိုဆိုင်ပွေကိုဆွနေရကျေးဇူးပါကျွန်တော်တို့ဒီဆွနေဝတ်တက်ကိုအီးမေးလ်နဲ့ Facebook တွေကနေမှတ်ချက်ပေးထားတာတချို့လည်းရှိပါသေးတယ်ဒါဟိုတချို့ကတော့စုမဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ပါရှင်ခင်မောင်လွင်းဆိုတဲ့အကောင့်နဲ့ NLD ဆိုရအနေနဲ့မဲဆန္ဒရှင်တွေရဲ့လွတ်လပ်စွာထုတ်ဖော်ခွင့်ကိုလေးစားရမယ်ဆန္ဒပြတာကိုကြောက်စရာမလိုပါ NLD ဆိုရသည်မဲဆန္ဒရှင်လူလူရဲ့အခွင့်အရေးကိုမလေးစားရရောက်ပြီးလူလူကိုကြောက်သောအာဏာရှင်အစိုးရဆန္ဒသည်ဥပဒေနဲ့လူလူအခွင့်အရေးကိုထိပါလာသည်လို့ရေးထားပါတယ်တင်ထွန်းအောင်ဆိုတဲ့အကောင့်ကတော့ဦးသိန်းစင်လက်ထက်တုန်းကဒီလိုသာလုပ်ကြည့်ပါလားလူခွေချိုးပေါက်တာဘာညာနဲ့ကိုယ့်နဲ့ကြတော့တဲကြောက်တက်ကြပါလားအမတ်မင်းလို့ရဲလို့ရေးထားပါတယ်တန်းအေးဆိုတဲ့အကောင့်ကတော့ဦးသိန်းစင်လက်ထက်တုန်းကအကြောင်းမျိုးမျိုးနဲ့ဆန္ဒဖော်ထုတ်တဲ့နေရာမှာပြည်သူတွေယုံကြည်မှုရတဲ့အဖွဲ့တွေကိုပြည်သူတွေကတောက်ရည်နဲ့အစဉ်ပြေတဲ့စားစရာတွေပေးကြပါတယ်အခုလောက်ပွဲမများဘူးလို့ထင်ပါတယ်အဲ့ဒီတုန်းကလက်ပတ်မီဒီနဲ့နှိမ်နှင်းခဲ့တာလဲဝက်ဝက်ကွဲပါအခုအစိုးရလက်ထက်ကြတော့ထောက်ခံပွဲတွေအများကြီးလှုပ်လာပြီးနေ့ကပါပေးတယ်ဆိုတာကတော့ငြင်းမရဘူးလို့ထင်ပါတယ်ဒီပွဲတွေကိုအချိန်ကုန်လူပြန်မှန်းခံပြီးလက်ရအောင်လဲလူလူကစိတ်ဝင်စားမှုမရှိပါဘူးအခုဥပဒေကျမ်းမှာပါတဲ့ပုံမှန်ဆက်ရှိပြဋ္ဌာန်းချက်ကမြန်မာစာတက်တဲ့သူတိုင်းနားလည်နိုင်ပါတယ်။ခွင်းစားအဆုံးစော်ချင်းသွေးဆောင်ချင်းဖြားယောင်ချင်းလို့ပါပါတယ်ရှင်။အဲ့လိုရေးထားပါတယ်ကိုအောင်ပဲဦးရေ
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်နောက်စာတစ်စာကတော့ဒီဂုံမျိုးတက်ကဥလာထွန်းရဲ့စာပါ။သူကတော့လွတ်တော်ဥက္ကဋ္ဌနဲ့တက်မတော်အပြိုင်နွဲပင်နေရလဲကွယ်အမျိုးသားလွတ်တော်တွေကပွဲဆိုပြီးဆိုရကောင်းစဉ်ဒါကတော့မီယာစစ်ဖန်တီးရရဲ့ငြိမ်းချမ်းရေးထိုးချက်ပြင်ဆင်ရင်အမျိုးသားလွတ်တော်လုံဆောင်နေပုံသတင်းကောင်းစီပါတဲ့။တကယ်တမ်းကတော့တစ်ဖက်အာဏာပိုင်တွေဦးစီးလုပ်တဲ့ဆန္ဒပြပွဲကိုတနင်္လာနေ့ထိချုပ်ကျင်လာ CSU နဲ့ပြည်သူလူထုကကိုတင်တဲ့ဆွေးနွေးကိုထိချုပ်ကတ်တန့်ခြင်းလို့ပဲလားမရှင်းပါဘူးလေကြားကောင်းဖွင့်စကားနဲ့ဆက်လာတဲ့ပြင်ဆင်ချက်ဥပဒေကတော့မကောင်းတာအမှန်ပါတဲ့ဘလို့ရစီပြည်သူတွေကစိတ်ချငြင်းရဲစွာဆန္ဒပြတတ်နေပါပြီတဲ့ဒီမိုကရေစီကိုအမှန်ဥတည်ရဆိုရင်ပြည်သူခြေကလွတ်လပ်ခွင့်တွေကိုချက်ထွန်းပေးရမှာပါတဲ့အခုကတော့တိုးတိုးပြီးတော့ချုပ်ရှင်လာနေရရှင်းနေပါတယ်စစ်ဆွေးရပြောတဲ့စီရင်ပြွားတဲ့ဒီမိုကရေစီကိုတန်ရောင်လိုက်ထင်ရနေတာလားတန်ရရဖြစ်เสียပါတဲ့အခုကိစ္စကတော့ကြည့်မကောင်းပါဘူးဗျာတဲ့အာဏာမရခင်ကတမျိုးကိုအာဏာရလာတော့တမျိုးမလုပ်တင်မှုထင်ပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဒီတော်တော်ချင်းရဲ့စာရင်မှာတော့ဥပဒေပြင်ဆင်ချက်ကြောင့်ဆက်ပြတဲ့သဘောထားအများစုကိုတွေ့ရပါတယ်ဒါနဲ့ပတ်သက်လို့ဒီဥပဒေပြင်ဆင်ရေးအစီအစဉ်နဲ့ပတ်သက်လို့အရင်သမားဦးသိန်းစင်လက်ထက်မှာပြန်ချားရေးတောင်းဝန်ယူခဲ့ပြီးဥရထုတ်ကလည်းသူ့စစ်ဆေးဆောင်ရွက်နာမှာစာရှည်ကြီးတောင်းနဲ့ဝေဖန်စာရေးရတယ်တွေ့ပါတယ်သူ့ထဲမှာဒီအချက်တစ်ချက်ကတော့ဒီပြင်ဆင်ချက်ထဲမှာလူလူကောက်ချက်ဆွနိုင်တဲ့ရေပြူရဆန်တဲ့ပြဋ္ဌာန်းချက်တွေပါတယ်ဆိုပြီးတော့ထောက်ပြပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးပေသာအခုပြင်ဆင်ချက်ရဆန္ဒပြတဲ့လူတွေကိုဟိုပြင်ဆင်ချက်အရဆိုရင်မို့လေဆန္ဒပြတဲ့လူတွေကိုတာမန်ရိုးသားကူညီတာတွေပါလုပ်တဲ့လူတွေပေါ်မှာရောအေးအေးခံရနိုင်တဲ့အခြေအနေမျိုးတွေဖြစ်လာနိုင်တဲ့အနေမျိုးတွေရှိနေလားဆရာ
ဟုတ်ကဲ့ ਨੇ ချိပါတယ်ခင်ဗျအဲအဲ့ဒါကတော့ဒီအခန်းကနေပြင်လို့ပြန်ခါမှာပေါ့နော်ပုံမှန်ရှိရှိကိုအစ်စ်ပြန်ပြီးတော့ဖြစ်ဆက်ရေးဆွဲထားတာပါအဲ့ဒီမှာဘယ်လိုဆိုလဲဆိုတော့ဒီဒီမဆိုနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးနဲ့ဒီဒီတို့ဒီဒီတို့အချင်းကိုချင်းတရားကိုပြတ်ပြားစေရန်အကြံဖြစ်ရှိစီတို့တို့ပြတ်ပြားတာအခြေအနေကိုတည်ရန်ဖြစ်စီငွေတို့မဟုတ်ပစ္စည်းကိုတော့လည်းကောင်းတခြားနည်းလမ်းတစ်ခုခုကိုတော့လည်းကောင်းအဆုံးပြည့်လူတူကနေကြစွာဆွေးခြင်းနဲ့နေကြစွာစီတန်းခဲ့လေခြင်းပြုအောင်ဆုံးဆောင်ခြင်းသွေးဆောင်ခြင်းပုံမှန်တိတ်တွင်းခြင်းပြုကြောင်းပြုမှုခြင်းရှားရင်နှစ်နှစ်ကျန်ပေါ်တော့ထောင်တန်းဆိုပြီးတော့ပြောထားတယ်။အဲဒီကြောင့်လူတူတယောက်ကိုကျွန်တော်တို့ကဟိုဆန္ဒဖော်ထုတ်မယ်ဆိုတော့တယောက်တယောက်ဆွေးယုံရတာပဲလေတိတ်တွင်းရတာပဲ။အဲအဲ့ဒါမျိုးတော့တဲ့သဘောလည်းမဟုတ်ဘူး။စူပူမှုကိုဖြစ်ပေါ်စေအောင်လို့လည်းမဟုတ်ဘူး။ဒီလိုရည်ချက်တစ်ခုနဲ့အစိုးရကိုတာဝန်ပေးတာမကျေနပ်တဲ့လူကိုဒီဆန္ဒထုတ်ပေါ်တာကိုရဲမပြေလည်တဲ့အကြောင်းအရာကိုအစိုးရကိုသိနေရှိတာအဲ့ဒါကြောင့်ဒီရည်ချက်နဲ့ဒီဥပဒေကိုတက်ထားခဲ့တာဖြစ်ပါတယ်အဲ့ဒါစူပူအောင်လုပ်တာမဟုတ်ဘူးစူပူအောင်လုပ်ဖို့ရည်ချက်လည်းမဟုတ်ဘူးဒီဥပဒေအရကျွန်တော်တို့ကလမ်းပေါ်ကိုငင်းချတာစီတန်းလိုက်လည်းမယ်စူဝဲမယ်အဲ့ဒါကိုပဲအဖေရတာပါတခြားဘာမှစူပူအောင်လုပ်လို့မရဘူးဥပဒေကအစင်းကြအကုန်ပြည်တာနဲ့ထိန်းထားတာပါအဲ့ဒါကျွန်တော်တို့ကဒီဥပဒေကြောင့်နော်ကျွန်တော်တို့ပို့ပြီးတော့ဒီဥပဒေကိုမပြတ်ဆိုင်ရင်ပို့ပြီးတော့အော်အစုပ်မှုရဲ့အခြေအနေဖြစ်လာနိုင်တယ်အဲဒီလိုလှုပ်ဆောင်ချက်ကြောင့်ဥပဒေကပြည့်ရင်းသားနိုင်တယ်အဲမတော်မတရားဖြစ်လာနိုင်ရဆိုတော့အဲဒါဆိုရင်မှုဟာတစ်ဆက်တည်းဆိုရင်မှုပဲဖြစ်ပါတယ်ဒီလိုတွေကတော့ဤရဲ့ဆန္ဒကိုအဲသူတို့ဖြစ်စီနေတာကိုထုတ်ပေါ်မှာပဲဒါအစိုးရကိုကြက်တဲ့ပြည်အောင်လုပ်တယ်လို့မယူဆခြင်းဘူးအဲအဲ့ဒါဆိုရင်အရင်အစိုးရရဲ့အမောသားအတိုင်း mindset အတိုင်းဖြစ်သွားနိုင်တယ်ဒါကဒီဥပဒေကိုပြဋ္ဌာန်းခြင်းဟာဒီရေဘူးရဆန္ဒကလုံးမရပေါ့နော်ကျွန်တော်တို့ဟိုတယောက်ယောက်ကိုတယောက်ယောက်စီးယုံရဆိုရင်ပဲပြောရဆိုရင်ပဲဒါဒီပေါ်မှာအကျုံးဝင်သွားပါလေကြာအဲအဲ့ဒါကြောင့်ကိုတအားကိုကြောက်ဖို့ကောင်းတဲ့ဥပဒေမျိုးဖြစ်တယ်ဒါအားကိုလိုရာကိုဆွဲပြီးတော့ရမယ်ရှာပြီးတော့လူပြောက်ကိုအပြစ်ပေးနိုင်တဲ့ဥပဒေမျိုးဖြစ်တယ်ဒါကြောင့်ဒီဥပဒေကိုကျွန်တော်တို့တောင်းခွင့်မရတော့ပါဟု
တ်ကဲ့ကျေးဇူးပါဆိုတော့ဒီဥပဒေပြင်ဆင်ချက်ကတော့အမျိုးသားလွတ်တော်အတီးပြုလို့ပြည်သူ့လွတ်တော်မှာရောက်နေပါပြီလွတ်တော်ထဲမှာဒီအများစုက NLD ကတင်ထားတဲ့ပြင်ဆင်ချက်ဖြစ်တဲ့အတွက်ဒီအတီးပြုနိုင်မဲ့အခွင့်အလမ်းကလည်းများနေပါတယ်ဆိုတော့တကယ်လို့ညမဖြစ်မနေပြင်မယ်ဆိုရင်လည်းဒီဥပဒေမှာဟိုဘလို့ပြင်ဆင်ဖြတ်တင်တဲ့အချက်တွေရှိမလဲကိုအောင်မျိုးမင်းဆွေးနွေးပြပါဦးခင်ဗျ
ဟုတ်ကျွန်တော်ဥပဒေတစ်ခုကိုကြည့်မယ်ဆိုရင်ဒီဥပဒေကတကယ်လိုအပ်လားမလိုလိုအပ်လားဆိုတဲ့အချက်နဲ့ပထမအဆုံးတိုက်တာဖို့လိုအပ်ပါတယ်ဒီအမျိုးကကျွန်တော်တို့လူတစုကိုဟိုတားသီးကျင်းနေကြီးဝဲကျင်းကြောက်လူအလုံးရဲ့အခြေခံကိုထိခိုက်တာမျိုးဒါကိုပထမဆုံးသုံးသပ်ဖို့လိုအပ်တယ်နောက်တစ်ခုကဒါမျိုးလှုပ်ဆောင်ခြင်းကအမှန်တကယ်ရောအကျိုးရှိရလားဒီကဲလိုမျိုးလှုပ်ဆောင်လိုက်တဲ့အတွက်အနာထက်စီးပူပြီးတော့လေးတယ်ဆိုတဲ့ပုံစံမျိုးဖြစ်သွားတဲ့အချက်ဒီနဲ့လည်းဖြစ်တဲ့အခါမှာကျွန်တော်တို့အလကားအကျိုးမရှိပါဘူးနောက်ထပ်တစ်ခုကတော့တကယ်တမ်းလှုပ်ဆောင်တဲ့အချိန်မှာကြာတမ်းတဲ့အချက်ဒီကလက်တွေ့ကျကျရှင်းဆုံးနိုင်လားဒီအချက်နဲ့တိုင်းတာမှုလိုအပ်ပါတယ်အခုဒီထဲမှာကြည့်နေဆိုရင်ခုနပြောသလိုကျွန်တော်တို့ကငွေကြေးဆိုင်တဲ့မှုတွေကိုလုပ်ပါမယ်တစ်ခါတည်းကျွန်တော်တို့မှာငွေကြေးဆိုင်တဲ့မှုကဟိုသူများပေးတာမဟုတ်ပြကိုယ့်ဘက်ကိုရှိသလောက်တစ်ဖွဲ့နှစ်ဖွဲ့ပူးပေါင်းပြီးတော့တော့ကြာတမ်းချစ်ချုပ်ပြီးတော့လှုပ်ဆောင်တဲ့အရာမျိုးတကယ်တမ်းကျကျွန်တော်တို့ကအဲ့လိုမျိုးဟာတွေကိုစီးရင်တင်ရမယ်ဆိုစိတ်မှာအများကြီးရှိနိုင်တယ်။နောက်တစ်ခါဒါတွေကိုကျွန်တော်တို့ထိန်းချုပ်မယ်ဆိုပြန်ရင်လူတူကစောက်လန့်သွားတယ်။ဘာကြောင့်စောက်လန့်လဲဆိုခုနပြောတဲ့ဟိုတရားကိုကျေကျက်တဲ့အသိပ္ပယ်ဖြစ်တယ်။နိုင်ငံတော်ရဲ့လုံခြုံရေးကိုတရားဥပဒေစိုးမိုးရေးကိုခုနလည်းပြတ်သွားပါပြီ။အဲ့ဒါတွေကိုဘယ်သူဆုံးဖြတ်မှာလဲ။ဆုံးဖြတ်မယ်ဆိုရင်ဆုံးဖြတ်ပိုင်ခွင့်ရှိတဲ့သူကနေပဲဒါကတော့နိုင်ငံရေးလုံခြုံရေးကြည့်တယ်ဒါကတော့တရားဥပဒေစိုးမိုးရေးကြည့်တယ်ဆိုပြီးတော့သူ့ရဲ့စဉ်းစားစဉ်းကြည့်တဲ့တရားနဲ့လုဆောင်မယ်အသေးစိတ်အ
ကြံပေါ်မျိုးမင်းကျွန်တော်အချင်းတစ်လောက်ပဲရတဲ့အတွက်ဒီလောက်နေပဲရက်ချင်ပါတယ်ပါဝင်ဆွေးနွေးပြတဲ့ကိုမျိုးမင်းဦးဖေးဆန်းကိုယ်ပါဝင်ဆွေးနွေးရတဲ့ဒီစာရေးမှတ်ချက်ပေးရတဲ့ဒီနဲ့တော်တော်ချင်းနေအားလုံးကိုလည်းပဲထူးချေးစွတ်ချင်ပါတယ်ခင်ဗျာ